လုံးမဲတရားကိုဆက်လက်ပြီးတော့နာကြားကြမယ်အချိန်ဖြစ်ပါလေဒီတရားစခန်းပွဲကတော့အဓိကအလုပ်ပေးနဲ့ဆက်ဆက်တဲ့အပိမဲ့အဓိကထားပြီးတော့ဟောကြားလမ်းညွှန်ခြင်းနဲ့ဖြစ်ပါလေမနေ့ခင်မင်းညနေခင်မင်းတရားတွေကတော့ထူးခြားလာတယ်တော့မဟုတ်ပါဘူးတကယ်တော့ဒီနေရာဥစဉ်တို့ရောက်လာခြင်းဟာတရားလုပ်ပွားများအားထုတ်တဲ့ဤသင်္ဍန်ဤပေးဖို့လက်တွေ့ဤသဏ္ဍန်ပေးဖို့လာခြင်းဖြစ်တယ်ဥစဉ်တို့ကိုယ်တိုင်ကနေပြီးတော့နှစ်ပေါင်းများစွာတော်ရဲမှာနေစနစ်ကိုပြည်ပြည်ပြင်းပြင်းမရရှိတဲ့အတွက်ကြောင့်နေ့ကို၄နှစ်၅နှစ်၆နှစ်ဒိန်ထိကြောင်းပြည်ပြည်ပြင်းပြင်းမရရှိတဲ့အတွက်အထက်ထဲပေါင်းများစွာနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရဘုရားဖြစ်တဲ့အတွက်ကြောင့်အဲ့ဒီအထက်ထဲတွေကြားတဲ့ကနေလွယ်ကူတဲ့ဤသက်တာတဲ့ဤမြန်ဆန်းတဲ့ဤနဲ့ဘယ်လိုပူချရရကောင်းမလဲဆိုတဲ့အစီအစဉ်နဲ့ခေါင်းထဲမှာဝင်လာတဲ့အချိန်ဟာဥစဉ်တို့အထူးသဖြင့်အလုတ်ပေးတရားတွေကိုအစဉ်အစဉ်အစဉ်အစဉ်အစဉ်တကျပို့ချသွားဖို့ဦးဇင်းတို့ခေါင်းထဲမှာအတွေးတစ်ခုပေါ်လာတာနဲ့အမျှစိတ်ကူးမိတာနဲ့အမျှဦးဇင်းတို့ဒီအလုတ်ပေးတရားကိုပဲရောက်လျာနေရာဌာနတိုင်းမှာဦးဇင်းတို့အလုတ်ကိုအတိကထားပူဇော်ပေးပြီးတော့မှလမ်းညွှန်ပြသချင်းဖြစ်ပါတယ်အလုတ်ပေးနဲ့ဆက်ဆက်တဲ့အပိုင်းမှာဦးဇင်းတို့စတင်ပြီးတော့ရောက်လာရင်ရောက်လာချင်းဦးဇင်းတို့ဝိပဿနာကိုမရှုစေပါဘူးဦးဇင်းတို့တရားလောက်အားထုတ်တယ်ဆိုတဲ့ဟာဘဝလုံးငိမ့်မှုကိုရရှိရေးအတွက်တရားလောက်ပွားများအားထုတ်ခြင်းဖြစ်ပါလွတ်လွတ်လပ်လပ်နေတတ်ဖို့ချင်းချင်းနနနေတတ်ဖို့ဝိပဿနာဆိုတာဘဝနေနည်းရဲ့အတ္တပညာတစ်မျိုးဖြစ်ပါတယ်။အဲ့ဒီဘဝနေနည်းအတ္တပညာမှာဝိပဿနာဉာဏ်ကိုပြည်ပြည်ပြင်းပြင်းရှိသွားတဲ့အနေထားမှာလွတ်လပ်မှုဆိုတာဟာမိမိတို့အသိဉာဏ်နဲ့တန်တော့ရရှိသွားမယ်ဆိုတာကိုလည်းဦးဇင်းတို့ယုံကြည်ပြီးဖြစ်ပါတယ်။ယုံကြည်တဲ့အတိုင်းပဲယောဂီတွေဥစဉ်တို့မြန်မာနိုင်ငံမှာဆိုရင်မြေအတေသဌာနတစ်ခုကိုရောက်တဲ့ရောက်တဲ့ဒီဝိပဿနာနိပညာတွေကိုပို့ချပေးတဲ့အခါမှာ9ရက်10ရက်များအချင်း10ရက်စခန်းကိုပဲအများအချင်းဖွင့်လို့ရှိပါတယ်10ရက်စခန်း15ရက်စခန်း12ရက်စခန်းအဲ့ဒါလို့ဖွင့်လို့ရှိပါအဲ့ဒါလိုဖွင့်လို့ရှိတဲ့အထက်မှာစတင်ပြီးတော့လူငင်းချမ်းသာမှုရရှိရေးအတွက်ဘယ်ကနေစတာလဲသမာဓိတည်ထောင်မှုကိုအရင်ဆုံးစပြီးတော့ပြတာဖြစ်ပါသမာဓိတည်ထောင်မှုကိုအနည်းဆုံး၄ရက်၅ရက်အထိပြတာဖြစ်ပါသမာဓိတည်ထောင်လို့စိတ်ရဲ့ကြည်လင်မှုတွေရရှိလာပြီဆိုတဲ့အချိန်ကကြမှာတိတ်ထိနဲ့ပညာကိုဖယ်ခွာပေးပါတယ်။အဲ့ဒီတိတ်ထိနဲ့ပညာကိုဖယ်ခွာပြီးတော့ခန္ဓာပါရမတ်ကိုတွေ့အောင်ရှာထိုင်ပါတယ်။တွေ့ရှိလာတဲ့အဲ့ဒီခန္ဓာပါရမတ်လို့ဆိုရတဲ့ယုတ်တ္တနန္ဒသဘောဓမ္မသဘောကိုဦးဇင်းတို့အနေနဲ့လက္ခဏာတင်ပြီးတော့ရှုပွားအားထုတ်စေတာဖြစ်ပါလက္ခဏာကိုသဘောဝလက္ခဏာတာမြင်ညလက္ခဏာဆိုပြီးတော့လက္ခဏာနှမျိုးကိုရှင်းလင်းစွာဖော်ပြပါတယ်အဲ့ဒီလက္ခဏာနှမျိုးကိုရှင်းလင်းစွာဖော်ပြပြီးတော့ တဘဝလက္ခဏာကနေသာမေညလက္ခဏာသာမေညလက္ခဏာအထိရှုပွားစေပါတယ်သာမေညလက္ခဏာရှုပွားနေတဲ့အချိန်ကကြတော့အာလုံးအသုံးပြုနေကြစကလုံးအတိုင်းဆိုရင်တော့ဖြစ်ပြက်ပဲဖြစ်ပါအဲ့ဒီဖြစ်ပြက်ဆိုတဲ့အကြာကအနိစ္စလက္ခဏာဖြစ်ပါအနိစ္စလက္ခဏာကိုပြီးပြီးပြင်းပြင်းရှုပွားနိုင်ပြီဆိုတဲ့အချိန်ကကြမှာဒုက္ခလက္ခဏာတင်ပြီးတော့မှရှုပွားအားထုတ်စေတာဖြစ်ပါလေဒုက္ခလက္ခဏာတွေတင်ပြီးရှုပွားအားထုတ်စေတဲ့အပိုင်းမှာအခက်အခဲရှိတတ်ပါလေအဲ့ဒီအခက်အခဲတွေတွေ့ကြုံလာတဲ့အချိန်မှာဖြစ်ပေါ်နေတဲ့အကျိုးတရားကိုအခြေခံပြီးတော့မှဖြစ်ချင်းပြည့်ချင်းရဲ့အကျိုးတရားကိုအခြေခံပြီးတော့မှတွေ့ကြုံလာရတဲ့ဖြစ်ချင်းပြည့်ချင်းရဲ့အကျိုးတရားအခက်အခဲဖြစ်နေတာဘာကြောင့်လဲဆိုပြီးတော့အကျိုးတွေ့အကြောင်းရှာကြည့်စေပါလားအကျိုးတွေ့တဲ့အချိန်အကြောင်းကိုရှာကြည့်တဲ့အချိန်အကြောင်းတွေ့လာသည်နဲ့တပြိုင်နက်အနတ္တညာဟာထင်ရှားသေးတာဖြစ်ပါမှာလေဘဝသည်အကြောင်းနဲ့အကျိုးများသာရှိတယ်ဆိုတာရှင်းရှင်းလင်းလင်းနားလည်သွားသည်နဲ့တပြိုင်နက်ထဲအဲ့ဒီယောဂီသည်အနတ္တညာအလိုအလျောက်ဖြစ်ပေါ်ပြီးသားဖြစ်ပါတယ်အနတ္တညာကိုပြီးပြီးပြင်းပြင်းဖြစ်လာတဲ့အချိန်မှာအကြောင်းနဲ့အကျိုးလိုနှစ်ခုရှိတဲ့အထက်မှာအကျိုးတရားကိုရှုပွားရုံနဲ့အကြောင်းကိုတိုင်ရှိပြီးရှုရရောက်ပါတစ်ချက်ခုတ်နှစ်ချက်ပြားဆိုတဲ့အနေထားမှာအဲ့ဒီအနေထားရောက်လာတဲ့အချိန်ဝိပဿနာရှုပွားအထောက်အထည်အနေထားမှာအရှုခံနဲ့အရှုဉာဏ်ကိုရှုသည့်ဘွားများနေုံလေးနဲ့မျှတက်တက်ပါပဲရှုနေတာငါရှုတာမဟုတ်ဘူးသူရှုတာမဟုတ်ပါငါရှုသူရှုမဟုတ်တော့ပဲနဲ့အရှုခံကိုအရှုဉာဏ်နဲ့ရှုကြည့်နေခြင်းများပဲဖြစ်ပါတယ်အရှုခံနဲ့အရှုဉာဏ်ကိုရှုကြည့်နေတဲ့အနေထားမှာအရှုခံဆိုတဲ့အာယုံဒီအကြောင်းကြောင့်အကျိုးဖြစ်နေတယ်ဆိုတဲ့ဟာရှင်းရှင်းလင်းလင်းနားလည်သွားစေပါအဲ့ဒါလို့ရှင်းရှင်းလင်းလင်းနားလည်သွားပြီဆိုတဲ့အချိန်ကချက်မှအကြောင်းနဲ့အကျိုးကိုကျွမ်းကျင်နိုင်နေပြီဆိုပါမှတက်စာတင်ပြီးတော့ရှုပွားအားထုတ်စေပါတစ္ဆာတင်တဲ့အချိန်မှာတစ္ဆာ၄ပါးရှိတဲ့အထက်မှာပထမဦးဆုံးသောသောတာပတ္တိမေရဲ့ကျင့်စဉ်မှာဒုက္ခတစ္ဆာတစ်ခုတိယုံမြနဲ့အရိယာမဲ့စိတ်စိတ်နိုင်ခွင့်ရှိပါတယ်အဲ့ဒီဒုက္ခတစ္ဆာမှာလက်ဒုက္ခတစ္ဆာမှာအ내၄ချက်ရှိတာဖြစ်ပါအ내၄ချက်ရှိတဲ့ဒုက္ခရဲ့သဘောတဘောကိုထဲအောင်ရှုခိုင်းလိုက်နိုင်ပြီဆိုရင်တော့အဲ့ဒီယောဂီဟာလုံမြောက်မှုဆိုတာလုံမြောက်မှုဆိုတာရရှိသွားနိုင်ဆရာရှိပါတယ်ဒါကြောင့်အဲ့ဒီအထက်ဥစဉ်တို့လမ်းညွန်တာဖြစ်ပါတယ်ဒီနေ့ဒီချိန်ဒီခါမှာဥစဉ်တို့တရားပြတဲ့အထက်မှာဝိပဿနာဆိုတဲ့စကားလုံးကိုတစ်လုံးမှအသုံးမပြုသေးပါအဲ့ဒီဝိပဿနာအသိဉာဏ်ဖြစ်ပေါ်ရေးအတွက်ဘာလိုအပ်သလဲဆိုတဲ့အခါစိတ်ရဲ့ဒီကြည်ငြိမ်သက်မှုလို့ဆိုရတဲ့တမာတိရှိဖို့လိုအပ်ပါတယ်တမာတိရှိမှသာလဲယတ္ထဘုဒ္ဓဉာဏ်ဆိုတာဖြစ်လာနိုင်ခွင့်ရှိတာဖြစ်တယ်ယတ္ထဘုဒ္ဓဉာဏ်ဆိုတာကအရှိကိုအရှိတည်းသိတဲ့ဉာဏ်ဟာယတ္ထဘုဒ္ဓဉာဏ်ပဲဖြစ်ပါအဲ့ဒီဉာဏ်ရရှိရတဲ့စိတ်ဆင်ခြင်မှုရှိဖို့လိုအပ်ပါတယ်စိတ်ဒီတည်ကြည်ငြိမ်သက်မှုရှိဖို့လိုအပ်ပါတယ်တည်တယ်ကြည်တယ်ငြိမ်သက်တယ်အဲ့ဒီတည်ကြည်ငြိမ်သက်မှုရှိဖို့အရေးအတွက်စတင်ပြီးတော့တမာတိကိုဖြစ်အောင်ဝိရိယနဲ့တတိကိုလေးပေးပြီးတော့ကျင့်စေတာဖြစ်ပါဒီနေ့တော့အဲ့ဒီမက္ခင်၅ပါးလို့ဆိုရတယ်သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါယာမသမ္မာသတိသမ္မာသမာဓိလို့ဆိုရတယ်ထိုမက္ခင်၅ပါးရှိတဲ့အထက်မှာ ဥဒွဲပြီးအလောက်လောက်တယ်လို့ဆိုရပေမဲ့လို့လဲဒီနေ့ဒီသမာဓိကိုလေးပေးပြီးတော့ကျင့်စဉ်ဖြစ်တဲ့အတွက်သမာဓိဖြစ်အောင်လောက်ဖို့အရေးဒီသမာဓိနဲ့လောက်လို့မရပါဘူးသမာဓိဖြစ်ရေးဟာသမာဓိနဲ့အလောက်လောက်လို့မရပါဘူးဘာနဲ့လောက်ရတာလဲသတိနဲ့ဝိရိယအသားနဲ့ပေါင်းစပ်နေအောင်အေဂျင့်ပွားများအားထုတ်ရတာဖြစ်ပါတယ်အဲ့ဒီဝိရိယနဲ့သတိတွေတပါးတဲ့ပေါင်းစတဲ့အချိန်မှာဝိရိယနဲ့သတိတို့ရဲ့စွန့်ရည်ဆိုတာဖြစ်ပေါ်လာ။အဲ့ဒီစွန့်ရည်ကဘာလဲ?စုစည်းမှုပဲဖြစ်ပါလား။အဲ့ဒီစုစည်းမှုကိုစုစည်းမှုရဲ့စွမ်းအားသည်ပင်လဲ။သမာဓိလို့အသုံးပြုတာဖြစ်ပါတယ်။အဲ့ဒီအတွက်ဒီနေ့ယောဂီသူတော်ကောင်းအပေါင်းတို့ကိုပြောချင်တဲ့အရာကအလေးပေးပြီးတော့ပြောပြချင်တာကဝိရိယနဲ့ဆက်ဆက်တဲ့အကြောင်းအရာပဲဖြစ်ပါတယ်ဝိရိယဆိုတဲ့စကားလုံးဟာဝိရဆိုတဲ့တရားလာတာဖြစ်ပါဝိရဆိုတာရဲရင်ချင်းလို့အဓိပ္ပာယ်ရပါရဲရင်လည်းလောက်ကိန်းနဲ့ဆောင်ရွက်တယ်လောက်ကိန်းဆောင်ရွက်တဲ့အနေအထားမှာဆွဲဆွဲမင်းမင်းလောက်တယ်စိတ်ပါလက်ပါလောက်တယ်အာဘာတရားလောက်တယ်ကျူးကျူးဆဆလောက်တယ်အဲ့ဒီအလောက်တွေမှန်သမျှဟာဝိရိယရဲ့စကလုံးကြီးကြည့်ပါပဲအထူးသဖြင့်တင်းတဲ့မိမိတို့ရဲ့တရားအာထုတ်တယ်ဆိုတဲ့စကလုံးဟာလည်းပဲဝိရိယကိုလေးပေးပြီးတော့မှပေါ်ပြထားတဲ့စကလုံးဖြစ်ပါတယ်အဲ့တော့ဝိရိယဆိုတဲ့နေရာဟာရဲရင်နေဆိုတဲ့ဝိရိယအလောက်ဘယ်နှမျိုးလောက်သလဲဆိုတဲ့အခါနှမျိုးလောက်ပါတယ်အဲ့ဒီနှမျိုးကဘာလဲတရားအားထုတ်တယ်ဆိုတဲ့စကားလုံးနဲ့ပတ်သက်လို့တရားအားထုတ်တယ်တရားအားထုတ်တယ်အားထုတ်တယ်ဆိုတာကဒီနေရာမှာအားထည့်ပြီးတော့မှရှုပွားအားထုတ်မှအားထုတ်ခြင်းဟာထိထိမိမိသိစေတာဖြစ်ပါအဲ့တော့အားထုတ်တဲ့နေရာမှာမဖြစ်ပေါ်သေးတဲ့တတိတမာတိပညာကိုဖြစ်ပေါ်စေပါတယ်အဲ့တော့ဖြစ်ပေါ်နေပြီးဖြစ်တဲ့ကိလေသာနေဝရဏတရားကိုလည်းဖယ်ရှားပေးပါဒါဝိရိယအလုတ်နှစ်ခုလောက်တဲ့သဘောကိုပြောတာဖြစ်ပါတယ်မိမိဒီနေ့ယောဂီသူတော်ကောင်းအပေါင်းတို့ရဲ့စိတ်ထဲမှာအတွေးအမျိုးမျိုးတွေဖြစ်နေတတ်ပါအဲ့ဒီအတွေ့အမျိုးမျိုးတွေဖြစ်နေတာဘာကြောင့်ဖြစ်နေတာလဲဆိုတဲ့အခါကိလေသာနေဝရဏတရားကြောင့်ဖြစ်နေခြင်းဖြစ်ပါတယ်အဲ့ဒီကိလေသာနေဝရဏတရားတွေရှိနေသေးတဲ့အတွက်ကြောင့်လည်းပဲစိတ်ကဒီကြည်ငြိမ်သက်မှုအပြည့်အဝမရရှိသေးပဲရှိနေပါတယ်ဒါကြောင့်မလို့လည်းပဲအခက်အခဲမျိုးမျိုးနဲ့ရင်ဆိုင်ကြုံတွေ့နေရတာဖြစ်တယ်အဲ့ဒီအချိန်မှာဒီဝိရိယနဲ့ဝင်နေလေထွက်တယ်လေဆိုတဲ့အဲ့ဒီဝင်လေထွက်လေရှိတဲ့နေရာအာယုံရဲ့အပေါ်မှာစူးစူးဆိုက်ဆိုက်ဆွဲဆွဲမြဲမြဲလေ့ကျင့်ပွားများအားထုတ်ခြင်းဟာဒါဝိရိယရဲ့အလုပ်ပဲဖြစ်ပါတယ်အဲ့ဒါလို့လုပ်နေတဲ့အချိန်မှာစောစောကပြောတဲ့ကိလေသာနိဝရဏတရားတွေဟာအခိတ်အတန့်အခိတ်အတန့်ကွာလျောသွားစေပါတွေးတွေကနေမိမိတို့ရဲ့တွေးနေတဲ့အတွေးလေးတွေဟာဝင်လေထွက်လေနဲ့ဝင်လေထွက်လေလို့ဆိုရတယ်ရှုပ်ွက်နဲ့ရှုပ်ချက်လို့ဆိုရတယ်တတိဝိရိယတို့နဲ့တထတဲ့တထတဲ့တထတဲ့မိမိနေအောင်ရှုပ်ကြည့်နေတဲ့ဆွမ်းအားရှိမဲ့ဆိုရင်အတွေးလေးတွေကအခိုက်အတန့်အခိုက်အတန့်အခိုက်အတန့်တော့ကျင်းစင်သွားစေပါတယ်သို့တော်လည်းပဲစိတ်ကမစင်ကြယ်သေးတဲ့အတွက်ကြောင့်ဒီကိလေသာနေဝရဏတရားတွေဝင်မလာရအောင်ခယုဆိုင်ပြီးတော့မှရှုမပွားများနေရတာဖြစ်ပါတယ်အဲ့ဒီရှုမပွားများနေခြင်းအလောက်ဟာဘာလောက်လဲဆိုတဲ့အခါဝိရိယရဲ့အလောက်ဖြစ်ပါတယ်အဲ့ဒီတစ်ခုတည်းလောက်ယုံနဲ့ကိလေသာနေဝရဏတရားကိုဖယ်ရှားပြီးသားတတိသမာဓိပညာတွေကိုဖြစ်ပေါ်အောင်လေ့ကျင့်နေပြီးသားဖြစ်ပါတယ်တစ်ချက်ခုတ်နှစ်ချက်ပြဖြစ်ပါသို့တော်လည်းပဲဝိရိယတတိအားတွေမလုံလောက်သေးတဲ့အချိန်မှာ တွေးတွေဝင်လာတတ်ပါတယ်တွေးတွေဝင်လာတတ်တယ်ဝင်လာတတ်တဲ့အတွေးတွေရဲ့သဘောသဘောကိုတေးသေးချာချာမတွေးရဘူးလို့တော့မဆိုလိုပါဘူးမတွေးနဲ့လို့ပြောလို့လည်းမရပါဘူးဟန်ထားလို့လည်းမရပါဘူးတွေးပြီးသွားရင်တော့ပြန်လည်ပြီးတော့ဆန်းစစ်ဖို့လိုအပ်ပါတယ်ဘယ်လိုတွေးသွားသလဲဆိုတဲ့ဟာတွေးသွားပြီးပြန်ဆန်းစစ်ဖို့လိုပါအဲ့ဒီဆန်းစစ်ကြည့်လိုက်တဲ့အချိန်ကကြတော့ဒီအတွေးတွေထဲကနေပြီးတော့မှလုံချင်မှုတွေပြချင်မှုတွေတွေးနေတတ်တာတွေလည်းရှိတတ်ပါလုံချင်လို့ရလာတဲ့အရာလေးတွေကိုတွေးပြီးတော့လည်းပဲနှစ်သက်နေတတ်တာတခါတည်းအဲ့ဒီအတွေးလေးနဲ့နှစ်သက်နေတဲ့သဘောတွေလည်းရှိတတ်ပါလုံချင်မှုရချင်မှုအတွေးနဲ့လိုလိုရလာတဲ့အရာလေးရဲ့အပေါ်မှာနှစ်သက်နေတဲ့အတွေးအဲ့ဒီအတွေးမှန်သမျှဟာကာမိဆန္ဒနေဝရဏလို့ခေါ်ပါတယ်ကာမိဆန္ဒနေဝရဏဆိုတဲ့ဒီနေဝရဏဆိုတဲ့စကလုံးဟာဒီနေရာမှာပါဝင်လာပြီဖြစ်တယ်နေဝရဏဆိုတာကအပိတ်ဖုံးလို့အဓိပ္ပာယ်ရပါဘာကိုပိတ်ဖုံးတတ်တယ်လဲဆိုတဲ့အခါရှုပ်ွက်ကိုပိတ်ဖုံးစေတတ်ပါလေဝင်လေထွက်လေရှုပ်ွားအာထုံနေတဲ့ပုံကိုယ်တွေအဲ့ဒီဝင်လေနဲ့ထွက်လေကိုတိခွင့်မြင်ခွင့်မရအောင်ဒီနေဝရဏတရားတွေကနေပိတ်ဖုံးလိုက်တာဖြစ်ပါတယ်တနည်းအားဖြင့်ဒီအတွေးစိတ်ကနေလွမ်းဖုံးလိုက်တာဖြစ်ပါလွမ်းဖုံးလိုက်တဲ့အချိန်မှာရှုပ်ွက်ကိုရှုချက်နဲ့တထထင်းပြီးအောင်မရှုကြည့်နိုင်တော့ပါဘူးအဲ့ဒီအချိန်မှာအဲ့ဒီလိုရှုပ်ွက်နဲ့ရှုပ်ချက်နဲ့တထထဲမမိအောင်ကြားတဲ့ကနေပြီးတော့မှနေဝရဏကနေပြီးဝင်ရောက်ပြီးတော့လွန်ဖုံးသွားခြင်းပဲဖြစ်ပါနေဝရဏသည်ဘာနေဝရဏလဲဆိုတဲ့အခါကာမိတ်ဆန္ဒနေဝရဏပဲဖြစ်ပါလေအဲ့ဒီလိုလုံခြင်မှုရချင်မှုအတွေးတွေရလာပြီးတဲ့အရာကိုနှစ်သက်နေတဲ့အတွေးတွေအဲ့ဒီအတွေးတွေဖြစ်ပေါ်လာတဲ့အချိန်မှလည်းပဲပါလို့ရဗျာနာလဲရှိရှိပြီလို့ကာမိဆန္ဒနေဝရဏပဲလို့ရှင်းရှင်းလင်းလင်းတွေးပြီးသွားရင်ပြန်လည်ပြီးသုံးသပ်နေတဲ့စွမ်းအားရှိပြီဆိုရင်တော့ဆက်လက်ပြီးတော့မှဝင်လက်လေနဲ့ထွက်လက်လေကိုဆက်လက်ရှုပ်ွားအားထုတ်ရတာဖြစ်ပါတယ်မတိလို့တွေးနေခြင်းဖြစ်တယ်တိသွားပြီးရင်အတွေးဒီနဲသွားပါလိမ့်မယ်အဲ့ဒါကတော့တိတ်စိတ်ဝင်စားစရာကောင်းပါလေအလွန်စိတ်ဝင်စားစရာကောင်းတဲ့အချက်ပဲမသိရင်အဲ့ဒီအကြောင်းအရာတွေထပ်ခါထပ်ခါထပ်ခါထပ်ခါတွေးနေတတ်ပါအေးတာဟာကာမိဆန္ဒနေဝရဏပဲလို့တွေးလိုက်သည်နဲ့တပြိုင်နက်တည်းဒီအတွေးဟာအတွေးပဲထားနေမှာပါလေငါတွေးတာမဟုတ်ဘူးအတွေးဟာအတွေးပဲလို့အဲ့ဒါလို့ပိန်ချနိုင်သွားတဲ့အချိန်ခါမှာအတွေးတွေဟာများရကနေနေသွားစီပါလေစိတ်ဝင်စားစရာတိတ်ခေါင်းပါအဲ့ဒါနဲ့တခါတည်းညတော့ဒီလူချင်းမှုရချင်းမှုအတွေးတွေမရှိတော့တဲ့အချိန်မှာပျောက်ပြတ်သွားပြီလားဆိုတော့တော့အတွေးတစ်မျိုးဝင်လာတတ်ပါသေးတယ်လူချင်းတဲ့အတိတ်မရရင်မကြည်နပ်တဲ့အတွေးအလိုမကျတဲ့အတွေးအာမလိုအာမရတဲ့အတွေးတရားထိုင်တဲ့အခါထိုင်လို့မကောင်းလေချင်းထချင်းထချင်းဆွေချင်းဆွေချင်းအဲ့ဒါလိုအမျိုးမျိုးဖြစ်နေတယ်စိတ်ကရောက်ရခါနေတယ်အာယုံတစ်ခုတည်းအပေါ်မှာထားရုံနဲ့မကြည်နပ်ဘူးဒီလိုကရှုတာဟောက်ရက်နဲ့ဟိုလိုလဲရှုနေရှုချင်သေးတယ်အစရှိသည့်အပြင်အလိုမချတဲ့အတွေးတွေမကြည်နပ်တဲ့အတွေးတွေအဲ့ဒီအလိုမချအားမရမကြည်နပ်တဲ့အတွေးတွေလက်ရှိအခြေအနေမှာပဲဖြစ်ဖြစ်ပြီးခဲ့ပြီးတဲ့အတိတ်မှာမိမိနဲ့တပါးသူတို့ကနေပြီးတော့မှပြောခဲ့ဆိုခဲ့တာဒီလေလည်းပဲဒီတရားလာအထုတ်တဲ့အချိန်မှာကိုယ့်ဘက်ကမားကွက်များရှိရင်ထပ်ခါထပ်ခါဒီအတွေးတွေဝင်နေတတ်ပါလေအဲ့ဒီလိုဝင်လာတဲ့အချိန်ခါကျတော့လူမကြတဲ့အတွေးတွေအာမရတဲ့အတွေးတွေစိတ်တိမ်မချတဲ့အတွေးတွေမကြည်နပ်တဲ့အတွေးတွေဒီအတွေးတွေများတွေးနေခဲ့မဲ့ဆိုရင်တွေးပြီးသွားရင်ပြန်လည်ပြီးတော့မှသုံးသပ်ပါမယ်ဒီအတွေးဟာဘာတွေးလဲပြာပါဒနေဝရဏပဲဖြစ်ပါခဲ့ပြာပါဒနေဝရဏတရားကနေပြီးတော့ဝင်ရောက်ပြီးတော့လွမ်းဖုံးသွားတယ်သူတရားကိုကတော့ဒေါသရပါ တောတာဆိုတဲ့ကိလေသာကိုအကြောင်းခံပြီးတော့ဖြစ်ပေါ်လာတဲ့နေဝရဏတရားပဲဖြစ်ပါလေအဲ့ဒီအချိန်မှာဆက်လက်ပြီးတော့ရှုပွားလို့ခက်သွားတဲ့အနေထားတွေကိုများစွာတွေ့ရပါတယ်။ဘာကြောင့်လဲမကျေနပ်မှုအလိုမချမှုတစ်ချက်ဖြစ်လိုက်ပြီးနဲ့တပြင်းနဲ့တည်းအတွင်းထဲမှာရှိတဲ့သွေးလေလေပတ်မှုနှုံးဟာရှုပွက်သွားပါတယ်။ငြိမ်သက်မှုမရှိတော့ပါဘူး။အဲ့ဒီအနေထားလေးတွေကိုလည်းကဲခတ်လိုက်ရင်ဒါပြဝရဏနိဝရဏတရားပဲလို့သိသွားရင်အဲ့ဒါရှင်းလင်းသွားပါလိမ့်မယ်။နောက်တခါတရံကြတော့အဲ့ဒီမှာဘလို့တွေးနေတတ်တာလဲဘူလောင်းမှုတွေးတယ်တစ်ချိန်တစ်ချိန်လုံးကနေပြီးတော့တပါးသူတို့ရဲ့အပေါ်မှာမိမိကနေပြီးတော့ပြောခဲ့မိတာတို့ဆိုခဲ့မိတာတို့လုံမမိခဲ့တာတို့အဲ့ဒါတွေအဲ့ဒါတွေတွေးတွေးပြီးတော့ငါလောက်ခဲ့တာမာလိချင်းအဲ့ဒါလို့နောင်တတဖန်ပူပန်တဲ့စိတ်ထားမျိုးနဲ့မလောက်သင့်တဲ့အရာတွေကိုငါလောက်ခဲ့မိလေချင်းဆိုပြီးတော့မြူးမြူးတွေးနေတတ်ပါတယ်အဲ့ဒီလိုတွေးတဲ့အချိန်မှာမိမိရဲ့စိတ်တည်ငြိမ်နေတဲ့ရည်ထဲကိုကဲတစ်လုံးကနေပြစ်ထက်လိုက်သလိုပဲကဲတစ်လုံးပြစ်ထက်လိုက်တဲ့အချိန်မှာငြိမ်သက်မှုရည်ပြင်ဟာငြိမ်သက်မှုမရှိတော့ပါရည်ပြင်ငြိမ်သက်မှုမရှိတော့ဘူးဆိုရင်အပေါ်မှာပြန်ဝဲနေတဲ့ငှက်တွေကိုရည်ရဲ့အရှိတ်မှာကြည့်ပြီးတော့မမြင်နိုင်တော့သလိုမိမိစိတ်ကိုလည်းကြည်လင်တဲ့စိတ်မရှိတော့တဲ့အတွက်ကြောင့်အမှန်တည်းမသိနိုင်တော့ပါဘူးအဲ့ဒီအချိန်မှာအဲ့ဒီမှာဘာဖြစ်လဲဆိုတဲ့အခါပုက္ကုသနေဝရဏဥဒ္ဒေသနေဝရဏပြန်လွင့်သွားပါလေစိတ်တွေကထိန်းလို့မရထိန်းချုပ်လို့မရပုတ်ပဲလို့မရထားစရာနေရာမရှိလောက်အောင်ပြန်လွင့်ပြေးသွားတတ်တဲ့အနေအထားတွေတွေ့ရပါတယ်အဲ့ဒီပြန်လွင့်ပြေးသွားပြီးတော့မိမိစိတ်ကဝင်လေထွက်လေပေါ်မှာလဲတင်းလို့မရနာကျင်ခိုက်ခဲမှုပေါ်မှာလဲထားလို့မရကိုနေရာထားမရဒီနေရာထားမရစိတ်တွေရောက်ရခါပြီးတော့အဲ့ဒီအချိန်မှာပူလောင်ရှုပ်ထွေးလာတတ်ပါပြန်လွင့်သွားတယ်အဲ့ဒီအချိန်မှာအဲ့ဒီပြန်လွင့်လာရဲ့ပူလောင်လာရဲ့အဲ့ဒါကိုစာလုံးခေါ်တဲ့အချိန်ကကြတော့ဥဒ္ဒေသပုဂ္ဂုဆံနေဝရဏလို့ခေါ်အဲ့ဒီအချိန်မှာယောဂီအနေနဲ့ဝင်လေထွက်လေကိုအတင်းကရောရှုပွားလို့မရပါဘူး။ဟောင်းအေးအေးထားတက်တာသလိုလေးနေပြီးငြိမ်ငြိမ်လေးစိတ်ကိုတက်တာသလိုလေးခဏလေးနေလို့ငြိမ်သက်လာပြီးဆိုတဲ့အချိန်ကမှရှုွက်နဲ့ဟောရှုချက်တင်ပြီးတော့ဆက်လက်ပြီးတော့ဝင်လေထွက်လေကိုရှုပွားရတာဖြစ်ပါတယ်။နှုတ်မဟုတ်ရင်အဲ့ဒီမှာဝင်လေထွက်လေကိုရှုပွားအားထုတ်လို့လေပူရှုပ်လေလေအဲ့ဒါလို့ဖြစ်လာတတ်ပါလေ။ဒါကအဲ့ဒီလိုဖြစ်လာခဲ့မယ်ဆိုရင်လေအခုဝိရိယလို့ဆိုရတဲ့အာထုံမှုနဲ့ဖယ်ရှားတုတ်တင်ရမှာဖြစ်ပါတယ်ကိလေသာနေဝရဏတရားကိုဒီအခုပြောခဲ့တဲ့ဝိရိယကနေပြီးတော့ရှင်းလင်းတုတ်တင်သွားနိုင်တဲ့စွမ်းအားရှိပါတယ်နောက်တစ်ခုကဘာလဲတရားလို့အာထုံရင်အာထုံရင်ကနေတန်တရားတွေဝင်လာတတ်ပါတယ်တန်တရားတွေအမျိုးမျိုးဝင်လာတတ်တယ်ငါတရားလောက်တာဘာကျူးရှိသလဲဖြစ်ပေါ်ဖြစ်ပါမလားဟောဝဟုတ်ပါမလားအဲ့ဒါလို့သံမယအမျိုးမျိုးတွေနဲ့ဝင်လာတတ်တဲ့အနေထားတွေနဲ့မိမိစိတ်ထဲမှာသံမယအမျိုးမျိုးတွေဖြစ်လာတတ်တယ်တစ်ချိန်တစ်ချိန်အတိတ်ကမိမိလောက်ခဲ့မှုတဲ့အရာလေးတွေနဲ့ပတ်သက်လို့လည်းပဲသံမယဝင်လာတတ်တယ်လို့လက်ရှိပြစ္ဆုတ်ပံရဲ့အနေထားမှာလည်းပဲဒီလိုဖြစ်လာတတ်တယ်ဒါမဖြစ်နဲ့လို့ထားလို့မရသေးပါဘူးမရပါဘူး။ဘာလို့မရတာလဲဆိုကိုယ်တန်တမှာဝိသိကိစ္စဆိုတဲ့တန်သေးရစိတ်ဟာရှိနေသေးတာဖြစ်ပါတယ်။ဘုဒ္ဓရှင်မန္တမယဟာဝိသိကိစ္စမကင်းသေးပါဘူး။ဝိသိကိစ္စမှမကင်းသေးသေးရကာလပတ်လုံးကတော့တန်သေးရဆိုတာရှိနေဥမှာအမှန်ပဲ။အဲ့ဒါလို့တန်သေးရစိတ်တွေဝင်လာမယ်ဆိုလို့ရှိရင်လည်းပဲအဲ့ဒီမိမိကနေပြီးတော့ဒီဝင်လေနဲ့ထွက်လေကိုတတိထားဝိရိယစိတ်ပြီးတော့မှအဘဒရားကြိုးစားပြီးတော့ရှုပွားအားထုတ်အောင်မှာဖြစ်ပါတယ်အဲ့ဒါလို့ဝင်လေနဲ့ထလေတက်တက်သွားတဲ့အချိန်မှာခုပြောတဲ့ဝိသိကိစ္စနေဝရဏတွေဟာဖယ်ရှားပြီးသားဖြစ်သွားတယ်နင်သွားတော့လို့မောင်းထုတ်เสียမလိုပါဘူးနင်เสียမလိုပါဘူးဝင်လေနဲ့ထလေကိုတက်အောင်ရှုမှတ်ပွားများအားထုတ်လိုက်မယ်ဆိုရင်အဲ့ဒီတန်လေးရဖြစ်နေတဲ့စိတ်တွေကိုလည်းပဲအထိတ်အတန့်တော့ရှင်းလင်းသွားမှာဖြစ်ပါတယ် အဲ့ဒီလိုရှင်းလင်းသွားအောင်ဘသူကလှုပ်တယ်လဲဆိုတဲ့အခါခုဝိရိယကနေဖယ်ရှားသုတ်သင်ပေးခြင်းပဲဖြစ်ပါတယ်ဒါနဲ့အဲ့ဒီမှာဒီစိတ်နဲ့ပတ်သက်တဲ့အတွေးနဲ့ပတ်သက်တဲ့အပိုင်းမှာဒီ၄ခုရှိပါတယ်၄ခုကဘာလဲကာမစန္ဒာနေဝရဏပြဘာတာနေဝရဏဩဋ္ဌိစပုပ္ပစနေဝရဏဝိသိကိစ္စနေဝရဏဆိုပြီးတော့ဒီနာမိတ်ဆိုင်ရာနဲ့ဆက်ဆက်ပတ်သက်တဲ့နေဝရဏတရားတွေဟာဒီ၄ခုဝင်ရောက်ပြီးတော့မှလွန်ဖုံးတက်ပါတယ်ယုံနာတစ်ခုဆက်ဆက်ပြီးတော့ဖြစ်ပေါ်နေတတ်တဲ့သဘောဓမ္မသဘောကဘာလဲတခါတရံကြတော့ဝိရိယကိုအပါတရားမချူစားဘဲနဲ့တက်တာသလိုလေးနေပြီးတော့မှတတသလိုလေးလွယ်လွယ်လေးနဲ့ရှုကြည့်ပွားများအားထုတ်ရင်အားထုတ်ရင်းနဲ့ငြိမ်သက်မှုဆိုတာဖြစ်လာတယ်ငြိမ်သက်မှုဖြစ်လာရင်းကနေဘာဖြစ်တတ်သလဲအိတ်ချင်ငိတ်မြင်မှုဆိုတာဖြစ်သွားတတ်တယ်အိတ်ချင်ငိတ်မြင်မှုဖြစ်တဲ့အချိန်မှာလည်းပဲအဲ့ဒီအိတ်ချင်ငိတ်မြင်တာတခြားမဟုတ်ပါဘူးအဲ့ဒါဌိနမိတ်တနေဝရဏလို့ခေါ်တာဖြစ်ပါအဲ့ဒီဌိမနမိတ်တနေဝရဏတွေဝင်ရောက်ပြီးတော့လွန်ဖုံးလာပြီဆိုရင်လည်းပဲဝရိယစိုက်ပြီးတော့ဝင်လေနဲ့ထွက်လေကိုဝဝရှူသွင်းဝဝရှိတ်ထုတ်အားလေးတွေထည့်ရတယ်ရှုပတ်ထင်ရှားအောင်ပေါ်ထုတ်ပေးရတာဖြစ်တယ်။ဘာနဲ့ပေါ်ထုတ်ရတာလဲဆိုဝရိယနဲ့ပေါ်ထုတ်ရတာဖြစ်ပါ။အဲ့ချင်းငယ်မိမှုဖြစ်နေပြီဆိုရင်ဝရိယနဲ့အားရပါရအားစိုက်ပြီးတော့မှရှုပွားရတယ်။လေငါခါလော့ဝင်လဲလေကိုဝင်မှန်းသိအောင်အားရပါရအာရပါရရှူသွင်းအာရပါရဆိုင်ထုတ်ဝါဝါရှူသွင်းဝါဝါဆိုင်ထုတ်ဒီလိုဝိရိယနဲ့ကြိုးစားပြီးတော့ရှုမှတ်ပွားများရတာဖြစ်ပါတယ်အဲ့ဒါလိုဝိရိယနဲ့ကြိုးစားပြီးတော့ရှုမှတ်ပွားများလိုက်တဲ့ဆိုရင်လည်းပဲဒီထိမှန်ထိနမိတ်တာဆိုတဲ့နိဝရဏတရားတွေကနေပြီးတော့မှလွင့်စင်ပျောက်ကွယ်သွားနိုင်တာဖြစ်ပါတယ်အဲ့ဒါလိုမှမပျောက်သေးဘူးဆိုရင်ထိုင်ရာကနေအဲ့ဒီငိတ်ကြီးနေတယ်ဆိုနေရာကိုစနစ်တကျပြင်ပေးလိုက်ရပါသေးတယ်အဲ့ဒါလည်းပဲဝိရိယနဲ့စိုက်ပြီးတော့ပြင်ပေးရနောက်ပြီးတော့ခါရီဖြောင်းဖြောင်းမမထားပေးရအဲ့တော့ဒီဝင်လေထွက်လေကိုထင်ထင်ရှားရှားဖြစ်အောင်လုပ်ပေးရတယ်ဒါကမလုပ်နေတာလဲဆိုဌိနမိတ်တနေဝရဏတရားတွေကိုဖယ်ရှားသုတ်တင်နေခြင်းပဲဖြစ်ပါတယ်ဒီတော့ကအခုပြောခဲ့တဲ့နေဝရဏတရား၅ပါးတွေကိုဒီဝိရိယကနေဖယ်ရှားတုတ်ပင်ရှင်းလင်းပေးသလိုမဖြစ်ပေါ်သေးတဲ့အတ္တိတွေကိုလည်းပဲဖြစ်ပေါ်အောင်ခယုဆိုင်ပြီးတော့ရှုပွားအားထုတ်မယ်ဆိုရင်တတိကိုလည်းဖြစ်ပေါ်စေတယ်တမာတိကိုလည်းဖြစ်ပေါ်စေတယ်ဉာဏ်ကိုလည်းဝိပဿနာဉာဏ်တိမ်ထိကြအောင်ဖြစ်ပေါ်စေနိုင်တဲ့စွမ်းအားရှိတာဖြစ်ပါလေဒါကြောင့်တရားလုံးအားထုတ်တဲ့အချိန်မှတော့အဲ့ဒီမှာဘုဂုတ်ရှာတော်ဘုရားကြီးကလည်းတတိထားဝိရိယစိတ်ဉာဏ်နဲ့ကြည်မကြခဏတတိပေးတော်မူပါဦးဇင်းတို့ကြတော့သမာဓိတည်ထောင်တဲ့အပိင်းမြတာရှိသေးတဲ့အတွက်ကြောင့်ဝင်လေနဲ့ထွက်လေကိုတတိမပြတ်အောင်အမြဲတမ်းအကဲခအမြဲတမ်းဂယုဆိုင်ရမယ်လို့အဲ့ဒါလိုပဲအမြဲတမ်းပြောလို့ရှိဂယုဆိုင်တယ်ဆိုတာဝိရိယပဲဖြစ်ပါတယ်ဘာလို့ဂယုဆိုင်ရတာလဲဆိုဝင်လေနဲ့ထွက်လေကိုတတိလှုပ်မသွားအောင်မြဲတမ်းပဲဂယုဆိုင်ရတာဖြစ်ပါအဲ့လိုဂယုဆိုင်တဲ့အထက်မှာဒီနေ့ရတော့တို့ယောဂီသူတော်ကောင်းအပေါင်းတို့အနေနဲ့ခါတိုင်းနေ့ကနေရှုပွားအားထုတ်တဲ့အချိန်မှာဝင်လေနဲ့ထွက်လေကိုယူယူလေးပဲရှုပွားစီပေမဲ့မနေ့ခင်းတုန်းကပြောခဲ့တဲ့အတိုင်းဒီနေ့ကျတော့ဝင်လေထိထွက်လေထိလို့ဒီလိုရှုပွားစီပါအဲ့ဒီရှုပွားအားထုတ်အောင်မှာဖြစ်ပါဝင်လေထိထွက်လေထိလို့ရှုပွားလိုက်တဲ့တပြိန်နဲ့တည်းဝိရိယအားကပို့ပြီးတော့ဆက်ရတာဖြစ်ပါဝိရိယအားမဆိုင်ဘူးဆိုလို့ရှိရင်မမနိုင်တော့ပါဘူးရှုပ်ထွေးပုံပါအချက်ကြကြရှုပွားအားထုတ်နိုင်ဖို့အရေးဟာဝိရိယထည့်ပေးရတာဖြစ်ပါတလုံးတိုးလိုက်ပြီနဲ့တပြိန်နဲ့တည်းဝိရိယကအလောက်ပို့ပြီးတော့လောက်ရတာဖြစ်ပါအဲ့တော့ဝင်လေကထိထိလို့ပြောနေတဲ့အထက်မှာဘယ်ပေါ်မှာထိသွားသလဲဆိုနာသီးပြားလေးမှာဝင်မင်းဝင်သွားတဲ့အချိန်နာသီးပြားလေးမှာရှိတဲ့ရုပ်တရားကိုဝင်မဲ့လေလေးကထိခိုက်ပုတ်တိုက်သွားတာတွေတိအောင်ဂယုဆိုင်ရတာဖြစ်ပါထွက်သွားတဲ့အချိန်မှာလည်းပဲထွက်လေလေးဟာနာသီးပြားလေးမှာထိခိုက်ပုတ်တိုက်သွားလေးတဲ့ပုတ်တိုက်သွားတာလေးကိုဂယုဆိုင်ရတာဖြစ်ပါအဲ့ဒါလို့ဂယုဆိုင်ရပြီးတဲ့အချိန်ကကြတော့တိလာပြီးမတိသေးပဲနဲ့မမပါနဲ့တိသေးသေးချာတိပြီလားမတိသေးဘူးလားဆိုစတင်ပြီးတော့ရှုပွားတဲ့အချိန်တုန်းမှာမမသေးပါနဲ့အောင်သေးသေးချာချာအားရပါရရှုသွင်းဆိုင်ထုတ်လောက်ကြည့်ပြီးတော့မှ ချိတာလေးတွေမတွေ့ပြီလားအဲ့ဒါကိုကဲဖတ်ကြည့်ရပါမယ်ခါရင်ကနေပြီးတော့မှဝင်တဲ့လေထွက်တဲ့လေတစ်ခုတည်းပဲပြောသွားတာဖြစ်ပါဒီနေ့ကျတော့အဲ့ဒီဝင်လေထွက်လေကနေထိခိုက်ပုတ်တိုက်သွားတဲ့နေရာလေးကိုအကဲခါမှာဖြစ်ပါနေရာလေးကဘာလဲဆိုတဲ့အခါအဲ့ဒီမှာပထဝီတလို့ဆိုရတယ်အဲ့ဒီမှာဖုတ်တပရုပ်လေးတွေရှိပါအဲ့ဒီထိခိုက်လေတွေကနေပြီးတော့မှထိခိုက်သွားတဲ့အခါအဲ့ဒီနေရာလေးတွေကနေရာမှာအပြောင်းလဲအပြောင်းလဲအပြောင်းလဲအပြောင်းလဲအပြောင်းလဲဖြစ်သွားတာတွေအကဲခါရပါမယ်အဲ့တော့ဝိပဿနာကိုမဆိုးထားနဲ့အခုပြောတဲ့အရာကိုစနစ်တကျသေချာလေးလေ့လာအကဲခါကြည့်လဲဩကဲခါကြည့်လို့မိမိအနေနဲ့ထိခိုက်သွားတာတွေထိခိုက်သွားတာတွေထိခိုက်သွားတာတွေအဲ့ဒါကိုတိနေရင်ဒီကနေဝိပဿနာဆက်လိုက်ပြီးတော့ရှုပ်ွားသွားလို့ရပါတယ်ဒီဝင်လေထွက်လေလို့ဆိုရတယ်အာနာပါနသတိကမ္မထံတစ်ခုထဲနဲ့လည်းပဲမျက်ညာဖူညာကိုဆက်ရောက်မျက်မှောက်ပြုနိုင်ခွင့်ရှိပါတယ်ဘုရားရဲ့ဒေသနာမှာအဲ့ဒီမှာဒီအာနာပါနလို့ဆိုရတယ်ဝင်လေထွက်လေဟာသမာဓိကိုလည်းဖြစ်စေတယ်သမာဓိဖြစ်စေုံတည်းမဟုတ်ပဲနဲ့ဝိပဿနာဉာဏ်ကိုလည်းဖြစ်စေတယ်ဝိပဿနာဉာဏ်ဖြစ်စေုံမကပဲနဲ့မျက်ညာဖူညာကိုလည်းဆက်ရောက်မျက်မှောက်ပြုစေပါတယ်မြန်မာနိုင်ငံမှာပေါ်ခဲ့ဘူးတဲ့ဝေဘူးရှာတော်ဆိုတာရှိပါဒီဝေဘူးရှာတော်ဆိုတာဝင်လေထွက်လေရှုပွားရင်းနဲ့တမာရီဒီထောင်တာလဲဒီရာပဲဝိပဿနာရှုပွားတာလဲဒီနေရာတစ်ခုထဲနဲ့ရှုပွားရင်းကနေပြီးတော့မှဝေဘူးရှာတော်ကြီးဟာအဲ့ဒီမှာအဆင့်ဆင့်မဲ့ညာလေးရပြီးတော့မှအဲ့ဒါယဟန္တာဖြစ်တယ်လို့ကြော်ကြားတဲ့အထိထင်ရှားခဲ့ဖူးတာဖြစ်ပါအဲ့တော့ဝင်လေထွက်လေလောက်နေရတယ်ဆိုပြီးတော့အဲ့ဒီဝင်လေထွက်လေကိုအထင်မသေးပါနဲ့အရိယာမဲ့စိုက်နေတဲ့စွမ်းအားရှိပါတယ်ဒါပေမဲ့လေကိုရှုရုံလေးတင်မဟုတ်ပဲနဲ့လေကိုလေကနေထိခိုက်ပုတ်တိုက်သွားတယ်သူ့ရဲ့နေရာလို့ဆိုရတယ်ဖုတ္တပရုပ်ပထဝီတက်ရဲ့သဘောလေးတွေထိသွားတာလေကိုတိနေအောင်ဂရုစိုက်ရမှာဖြစ်ပါတယ်အဲ့ဒီထိခိုက်ပုတ်တိုက်သွားတဲ့နေရာလေးတွေကိုဂရုစိုက်ပြီးတော့မှအဲ့ဒီမှာတိလာပြီဆိုတဲ့အချိန်ကကြတော့ဝင်လေထီထွက်လေထီဝင်လေထီထွက်လေထီလို့ဒီလိုရှုပ်ွားအထောက်အပံ့မယ်ယောဂီသူတော်ကောင်းအပေါင်းတို့မနေ့ခင်တော့ကလည်းပြောခဲ့ပြီးဖြစ်တဲ့အတွက်အခုလည်းပဲဝရိယနဲ့ဆက်ဆက်ပတ်သက်လို့တော်တော်များများပြည့်စုံပြီးဖြစ်တဲ့အတွက်ကြောင့်ဝရိယဆိုတဲ့စကားလုံးကတော့ဖြစ်ပေါ်နေပြီးဖြစ်တဲ့ကိလေသာနေဝရဏတရားတွေကိုရှင်းလင်းတောက်တင်ခြင်းမဖြစ်ပေါ်သေးတဲ့တတိသမာဓိပညာတွေကိုဖြစ်ပေါ်စေခြင်းဆိုတဲ့အလုပ်နှစ်ခုစလုံးပြီးပူပေါင်းပြီးတော့ဆောင်ရွက်နိုင်တဲ့စွမ်းအားရှိတာဝိရိယလုပ်ပဲဖြစ်ပါဝိရိယကနေရှေ့တန်းတင်သွားမယ်ဆိုရင်ဉာဏ်နဲ့တတိတွေသမာဓိတွေနောက်လိုက်အနေနဲ့ဖြစ်ပေါ်လာမှာအမှန်ပဲဖြစ်ပါတယ်ဒါကြောင့်မလို့အခုပြောခဲ့တဲ့အတိုင်းပဲဝင်တဲ့လေကိုဝင်မှန်းသိအောင်တတိထားယူယူတတိထားရုံမဟုတ်ပဲနဲ့ထိခိုက်ပုတ်တိုက်သွားတဲ့နေရာလေးတွေကိုသိအောင်တတိထားစေစေစသလုံးမရမယ်တေးသေးချာလုံးမရမယ်တိတိကြကြလေးဖြစ်စေခြင်းနဲ့တိတိကြကြလုံးမရှင်းရှင်းလင်းလင်းသိနိုင်ခွင့်ရှိမှဖြစ်တယ်ရှင်းရှင်းလင်းလင်းသိနိုင်မှပါလဲစိတ်ဝင်စားမှုဆိုတာဖြစ်လာမယ်စိတ်ဝင်စားမှုဖြစ်လာမှသမာဓိရဲ့စွမ်းအားဆိုတာမြင့်လာမှဖြစ်ပါတယ်ဒါကြောင့်စနစ်တကျလောက်ရပါမယ်တိအောင်ပြုဆက်ရပါမယ်အဲ့ဒီမှာဝင်လေလေဝင်သွားတဲ့အချိန်မှာနာတိဖြာလေးကနေပြီးတော့မှနေရာတစ်ခုလေးကိုထိခိုက်ထိခိုက်ထိခိုက်သွားတာကိုတိအောင်လောက်တိပြီးရင်ဝင်လေထိဒီလိုရှုပွားထွက်သွားတဲ့အချိန်မှာနာတိဖြာလေးမှာထိခိုက်ပုတ်တိုက်သွားတဲ့လေရဲ့ထိခိုက်ပုတ်တိုက်တဲ့နေရာလေးတွေကိုနေအောင်ကြီးစိတ်ရှိဖို့လိုတယ်စွဲရှိဖို့လိုတယ်တိခံပြီးတော့ရှုပွားနိုင်ဖို့လိုတယ်အဲ့ဒါတွေကိုတခုတည်းသောအာယုံရဲ့ပုံမှာစူးစူးဆိတ်ဆိတ်ဆွဲဆွဲမြဲမြဲလုပ်နေရင်မတိတာမရှိပါဘူးတိနိုင်ပါတယ်တထိန်ထဲမှာတိနိုင်ပါတယ်ဒါကြောင့်စိတ်ရှိရှိခေါင်းအေးအေးထားစိတ်ရှိရှိထားပြီးတော့မှအဲ့ဒီမှာဝင်လေထွက်လေရဲ့ထင်ထင်ရှားရှားလေးဖြစ်အောင်ဂရုစိုက်ပြီးတော့မှဝင်လေထိထွက်လေထိဝင်လေထိထွက်လေထိလို့ဒီအတိုင်းပဲဆက်လက်ပြီးတော့ရှုပွားအားထုတ်ကြပါစို့